အမေရိကန်ပြည်သူ့ရှေ့လေပိုင်းနဲ့တောင်ပိုင်းကုန်းတွင်းပိတ်ပြည်နယ်တို့မှာလေးစင်နှမောင်းတွေဝင်ရောက်တိုက်ခတ်ခဲ့မှုကြောင့်အထူးသဖြင့်ကန်တကီပြည်နယ်မှာတည်ဆုံသူဒါဇင်နဲ့အချီရှိတဲ့အချက်မြန်မာပြည်ကရွှေ့ပြောင်းလာသူတချို့လည်းပါဝင်ပါတယ်။ကိုညာဝင်းအောင်ဆက်သွယ်နည်းမြန်းထားပါတယ်ရှင်
။ဒီဇင်ဘာလ10ရက်နေ့17ရက်တောက်ကြံနဲ့စနေနေ့ညနေပိုင်းမှာတိုက်ခတ်ခဲ့တဲ့အင်အားပြင်းလေးစင်နှမောင်းကြောင့်လူတည်ဆုံတာရှိခဲ့တယ်လို့လူနေအိမ်နဲ့အဆောက်အုံတွေပြိုကျပျက်စီးတာမျိုးလည်းဖြစ်ပွားခဲ့တာပါ။အမေရိကန်မှာကြုံမှုခဲ့တဲ့တူနီလိုတွေထဲမှာအလွန်ပြင်းထန်တဲ့မုန်တိုင်းအဖြစ်အာနာပိုင်တွေကသတ်မှတ်ကြပါတယ်။လူအသေးပြောက်အများဆုံးဖြစ်တဲ့ကန်တက်ကီပြည်နယ်မှာ42မောင်းကျောက်လူသေဆုံးသူအနည်းဆုံး80ကျော်ရှိနေပြီးဒီထက်မကတိုးလာနိုင်တယ်လို့တုံ့တန်နေကြပါတယ်။42မောင်းတိုက်ခဲ့တဲ့တံကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူကကန်တက်ကီပြည်နယ်ဘိုလင်းဂရင်းမြို့နယ်ကတည်ရင်တိုင်ရင်သူနော်တန်းမှုပဲဖြစ်ပါတယ်။သူ့ပတ်ဝန်းကျင်မှာသေဆုံးပျက်စီးဆုံးရှုံးမှုတွေကိုပြောပြပါတယ်။
အိုလေအပြင်းလာတော့ဒီလိုမျိုးဖြစ်တာတခါမှမကျုပ်ဘူးတော့ဟိုလေအပေါ်လေးစက်စားဒီခါလိုမျိုးခလေးတွေအော်နှံ့ပြီးတော့လေအရာဖတ်ဖတ်ဖတ်ဖတ်တော့အဲ့လိုမျိုးဝဲလာတော့ခလေးတွေကအော်တာပေါ့ကြောက်ပြီးတော့အဲ့ဒါနဲ့မှပေါ်ပြီးတော့ဖျားစားတွေပါတယ်ဒီလိုမျိုးသံပေါ်တွေတွေပါတယ်ယူတာပေါ့အဲ့လိုမျိုးကြောက်တဲ့အချိန်ကတော့အဆရာအဲ့ဒီအကလုံးအိမ်လုံးကျွတ်ပါသွားတာပဲအမတို့အိမ်ကတော့တအိမ်လုံးမဟုတ်ဘူးအဲ့ဒီခေါမိုးတို့ကိုတောင်တော့ဘာလို့အဲ့လိုဟိုအကော်လုံးကွဲထွက်လွင့်သွားတယ်တချို့ကလည်းလွင့်သွားတာဟိုစစ်တင်ပေါ်မှာချိန်တာလည်းရှိတယ်အဲ့ဒီအာမပြီးတာလည်းရှိတယ်အဲ့လိုမျိုးအမတို့ခါမှစစ်တာတော့ဝါဆန်ငါရောက်တော့အဲ့လိုပုံပါတယ
်ဘုံတိုင်းကြပြီးတော့တင်းကြီးလေးလေးမှာတော့မိသားနဲ့ဒေသအာဏာပိုင်တွေကေဇေးကြီးလုပ်ငန်းတွေဆောင်ရွက်မှုအခြေအနေကိုဘောလင်းဂရီမြို့မှာရှိတဲ့ဝေလူမြိုင်တောရကျောင်းဆရာတော်ဦးစံတော်ကမိပါတယ
်အောက်အောက်ခြေရနေစားပြီးတော့တစ်ပုံကြီးဖြစ်သွားလာအောင်တချို့အိမ်တွေကအဲ့လိုတွေ့ရတယ်မြို့တိုင်းပိုင်းပေါ့နော်လူနေရပ်ကွက်တွေကိုထိသွားတာပေါ့ဒီမှာဒီမှာကမြန်မာစားရှိတဲ့ကြရားတို့ခရင်တို့အဲ့လိုတွေနေကြတဲ့နေရာလေးတွေနေရာမှာထိသွားတော့တချို့ကအိမ်ပျက်စီးသွားတာရှိတယ်တချို့ကလည်းတော်တော်လေးအချိန်ကြီးစိုးစိုးရွားရွားပျက်စီးသွားတာတွေလည်းတွေ့ရတယ်ပေါ့နော်ဘုံဘုံရောက်သွားတဲ့အချိန်မှာတော့အဲ့ဒီမိသားတက်ဖွဲ့ရေဒီလူတော်ဝင်လည်းတွေ့တယ်ပေါ့အားလုံးကဝိုင်းဝန်းပြီးတော့ပိတ်ဆို့ပြီးတော့အဲ့ဒီမှာသူတို့ဟိုတချို့ level အိမ်ထဲမှာတချို့ပိတ်မိပြီးတော့ဟိုဝန်ထမ်းပြနေတာတွေလည်းဆွဲထုတ်နေတာတွေကဲနေတာတွေဘုံဘုံတွေ့ကြရမြင်ကြရတယ်ပေါ့လေ
ကန်တက်ကီပြည်နယ်ဘိုလင်းဂရင်းမြို့မှာမြန်မာနိုင်ငံကရှေ့ပြောင်းလာတဲ့ကရင်ကရင်နီချင်းမြန်မာစတဲ့တိုင်းသားတွေနေထိုင်နေကြတာပါတူနီတို့မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ပြည်내တာဝန်ရှိသူတွေကစစ်ဆေးပြုပြင်ပေးသွားမယ်လို့ပြောပေမဲ့သူတို့အနေနဲ့အခက်အခဲတွေကြုံတွေ့နေရကြောင်းတော့တန်းရင်မှုကပြောပါတယ
်ပြောတော့ရောပေးမယ်ပြောတာတော့သူတို့ပြင်ပေးလို့ဆိုရင်တကယ်တသိကုန်လို့ဆိုရင်တော့သုံးပေါင်းပေးရမယ်အဲ့လိုမျိုးတာမသိဘူးအဲ့လိုမျိုးလောက်လို့ဆိုရင်အမလို့လည်းပြင်ရှိမလဲအဲ့လိုမျိုးတော့အဲ့တအိမ်ဆိုအဲ့လိုမျိုးတသိနှစ်သိန်းဆိုသူကနေသိန်းတောင်းတော့အဲ့ရဒီသိန်းနဲ့ငါတောင်းပြီးအဲ့ဒီကျန်နဲ့ငါတောင်းအမလို့ဘုမဆက်ဆက်နေပေါ့နော
်ဒီတစ်ခေါက်တူနီတို့မုန်တိုင်းဟာကန်တက်ကီတန်နက်စီမီဇူရီအီလီနွိုင်းအာကန်ဆာစတဲ့ပြည်နယ်တွေကိုဝင်ရောက်မှွေနှောက်သွားတာပါကန်တက်ကီပြည်နယ်မေဆီမြို့မှာရှိတဲ့ဖင်အောင်နိုင်စစ်ရုံတရုံကိုလည်းမုန်တိုင်းကဖျက်ဆီးသွားခဲ့ပြီးအပျက်စီးပုံတွေကြားကလူ40ကိုကယ်တင်ခဲ့ရပါတယ်ကန်တက်ကီပြည်နယ်ရဲ့သမိုင်းမှာအပျက်အစီးအကြီးမားဆုံး40နှစ်မောင်းဖြစ်တယ်လို့ဒီနေ့အုတ်ချုပ်ရင်မူပါရှီးယားကသတင်းတော့တွေကိုပြောပါတယ်။လက်ရှိမှာကန်တက်ကီပြည်နယ်ကိုသမ္မတဂျိုးဘိုင်ဒန်ရဲ့အတည်ပြုချက်နဲ့ဘေးဘော်အခြေအနေကြီးညာထားပါတယ်ခင်ဗျာ။